ရှင်တို့တနာရီပိုးလို့အချိန်ယူပြီးတော့မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုကြနှလုံးသွင်းမှတ်သားကြရအောင်ဒီကနေ့သာသနာတော်နှစ်2558ခုကောဇာတကြီး1386ခုတော်တဲ့လာပြီးကျော်6ရက်2014ခုကိုလပိုင်း14ရက်တနင်္ဂနွေနေ့ညချမ်းအခါကာလမှာစကိုင်းတိုင်းဒေသကြီးမုံရွာမြို့ရှုတော်မြတ်မြတ်စွာဘုရားဘောဂရံတိဓမ္မယုံတော်တွင်မှဆင်းရင်ကျင်းပကြတဲ့ဒုတိယကြိမ်မြောက်ဓမ္မတဟာယတရားပွဲဖြစ်မြောက်၏အဖွဲ့မှကြီးမှုကျင်းပတဲ့ငါရတတရားစခန်းပွဲမှာဒီကနေ့ဓမ္မဒါနာကုလိုရှင်များဖြစ်ကြတဲ့ဘုံရမျိုးပုချုပ်လန်းဓမ္မကြီးတော်ငိမ့်မွန်ဓမ္မကြီးတော်စေရင်ဓမ္မကြီးတော်ဝင်းဝင်းထွေးပြည်သူမြတ်တာစတို့မိသားစုတို့ရဲ့ဓမ္မဒါနကောင်းမှုကိုအကြောင်းပြုပြီးတော့ဒီကနေ့ညပိသပေါင်းတရဝန်တို့မြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုနာယူကြည်ညိုခွင့်ရကြသည်။ဘုရင်တို့လည်းပဲမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တို့ကိုဟောကြားခွင့်ရပါသည်။ဒီတော့ဒီကနေ့ညတရားနာရောက်ရှိလာကြတဲ့ပိသပေါင်းတရဝန်တို့ကိုဘုရင်တို့ဗတ်တရားဟောမှလည်းဆွေးနွေးရှိရဲ့မေဇိမာနိကေဥပရိပဏာတပါဠိတော်မှာလာရှိတဲ့ဘဟုဓာတုကသုတ်တံတို့တန်ခါရဏတိမတိမြကြီးများခေါင်းစဉ်ပေးပြီးတော့မှတ်တမ်းတင်တော်မူခဲ့တဲ့သုတ်တံတရားဒေသနာတစ်ပုဒ်ရှိပါသည်အဲ့ဒီဘဟုဓာတုကသုတ်တံမှာမြတ်စွာဘုရားကပညာရှိဆိုတဲ့ပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်မျိုးကိုဆိုရလဲဆိုတာနဲ့ပတ်သက်ပြီးတော့ပန္တိတပညာရှိတယ်ဆိုတာဘလို့ရည်ချင်းဘလို့အည်သွေးတွေရှိမှပညာရှိလို့အမိရတယ်လေဆိုတာလေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်အနန္ဒကိုရောမြတ်ကိုဟောကြားတော်မူခဲ့ဦးဇနောသာသနာတော်မြတ်ကြီးမှာပန္တိတပညာရှိဘာလလူမိုက်တပ်ပုရိသသူတော်ကောင်းဆက်ရှိတဲ့အုံနှုံးလေးတွေဟာဘလို့တရားမှတွင်ကျဲတဲ့အုံနှုံးလေးတွေလို့မဆိုနိုင်ဘူးလားနော်အဲ့ဒါဒီကနေ့ညပန္တိတပညာရှိဆိုတဲ့ဒီစကလုံးလေးရဲ့အတိအဝေကိုဓမ္မစွာဘုရားဟောပြထားပုံကလေးပိတပေါင်းတော်ကောင်းတို့နာယူကြည်ညိုကြရအောင်မိမိတို့ပညာရှိများဖြစ်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နာယူကြည်ညိုကြရမယ်နော်ဒီတရားဒေသနာတော်ကိုမဟောကြားသေးခင်မနာကြားသေးခင်မှာတရားတော်အလုံးကိုဟောကြားတော်မူခဲ့တဲ့ဘုရားရှင်ကိုရောမြတ်ရဲ့အင်မတန်အေးချမ်းကြည်လင်တော်မူတဲ့မဟာကရုဏာကိုသိစရာတရားလုံးစုံကိုသိတော်မူမြင်တော်မူတဲ့သဗ္ဗေညုတဉာဏ်ဒီဟုသောပညာကိုထိုမဟာကရုဏာကိုပညာကိုနှစ်ပါးစုံလို့ဖြင့်ပြည့်စုံတော်မူတဲ့ဘုရားရှင်ကိုရောမြတ်ကိုယုတိမြတ်တို့ရှိခိုးပူတော်ကြအောင်စို့အလုံးလက်အုပ်ချီမိုးပြီးတော့အာယုံပြုကြရအောင်ကရုဏာတိတလဟရေယပညာပိဇောတာဝိဟတာမောဟဓမ္မသံနရမရလောကကရုဝန္တိဒုက္ကတံဂတိဝိမုဒ္ဒံကရုဏာတိတလဟရေယမဟာကရုဏာတော်ဖြင့်ဤမြတ်သောစိတ်နှလုံးလည်းရှိတော်မူအပိထသောပညာပိဇောတာဝိဟတာမောဟဓမ္မအရဟတမတိဟုသောအယဝလင်းဖြင့်ဝိဇာတိဟုသောမိုက်မောင်ကိုဖေခွာတော်မူပြီးထသောတန်တော်မရလောကကရောလူနှင့်ပြမသတ္တဝါအနန္တတို့၏ကြောက်တီတန်တို့အလေးကလေးပြုရာတဆူရီသောဆရာသခင်လည်းဖြစ်တော်မူပါပြီးထသောဂတိဝိမုဒ္ဒံဒီဝမနုဿာဏိရေအနေဘိဒတရိစ္ဆာလာယရှိငါတံသောဂတိတို့မာလီထိုသဖြင့်ကင်းလွတ်တော်မူ၏ထသောဒေဝတံတတ္တဝါတို့အားအကျိုးများကြောင့်ဟုတ်မှန်သောစကားကောင်းကိုသာမြတ်စွာဘုရားမူဝါ၏ထသောဗောဓံသစ္စာလေးရတရားမြတ်ကိုလက်ပေါ်တင်နာဗရမြံကေသူပြတ်သားထင်းထင်းသိမြင်ပေတတ်ဘုရားရှင်ကိုယ်တော်မြတ်ကြီးကိုမေယံတရားဟောပုဂ္ဂိုလ်တရားနာပုဂ္ဂိုလ်ခေါ်ဆိုပညာပရမတ်မမှုယုံနံဖြာဖြစ်ကြပါသောဖျားတပည့်တော်တို့သည်ဝိညာဉ်ဝနာမှာကာယဝစီမနောခြေသုံးဤဒွါရပနာမဖြင့်ဒုက္ခရောကျူလက်စုံမောဟရှိခိုးဥညုပါဤမြတ်စွာဘုရား ဟုဓာတုကသုတ်တံပညာရှိဆိုသည်မာလို့ဒီလိုလေးတရားကောင်းစဉ်လေးပတ်ပြီးတော့နာယူခြင်းကြိုကြရအောင်နော်ဦးဇင်းတို့ပန္တိတပညာရှိဆိုတဲ့ဒီစကားလုံးလေးနဲ့ပတ်သက်ပြီးတော့ခုတ္တကနိကေဓမ္မပဒပါဠိတော်မှာလည်းပဲပန္တိတဝဲဆိုပြီးတော့တောင်းမှပညာရှိဆိုတဲ့ဒီစကားလုံးလေးနဲ့ပတ်သက်ပြီးတော့ဂါထာပေါင်းများစွာစုစည်းထားတာရှိအဲ့ဒီပန္တိတဝတ်ထဲမှာပညာရှိဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလဲဆိုတာလေးတွေသူကတော့ဂါထာလေးတွေနဲ့တူတူလေးနဲ့ထိထိမိမိပြောထားတာအဲ့ဒီထဲမှာပါတယ်ပညာရှိဆိုတာရဲ့အဓိပ္ပာယ်ကလည်းပဲတော်တော်လေးမှတ်သားစရာကောင်းတယ်လို့ဆိုရမယ်ပေါ့ဥပမာဆိုကြပါစို့ပန္တိတတာမဏေကိုအကြောင်းပြုပြီးတော့မြတ်စွာဘုရားဟောတော်မူခဲ့တဲ့ဂါထာလေးတစ်ပုဒ်ဓမ္မပဒမှာရှိတယ်ဥတကေညိနေယံတိနိဋ္ဌိကာဥတုကာရဓမ္မယံတိတေဇနာဓာရုံဓမ္မယံတိတစ္ဆကာအတ္တနံဓမ္မယံတိပန္တိတာတဲ့လေသမားတွေဟာသူတို့ရဲ့လက်ကွက်ထဲကိုကောက်ပင်လေးအောင်ဖို့အတွက်ရေကိုလိုသလိုတည်ပြီးတော့ယူကြတယ်ဒါကသူတို့ရဲ့အလုပ်ပဲလေလေသမားဆိုတာရေကိုလိုချင်တဲ့နေရာကိုရောက်အောင်ယူဖို့အတွက်ကြိုးစားရမယ်ဥဒုကာရဓမယန္တိတေဇနလေသမားတွေကတော့သူတို့အသုံးပြုမဲ့မြားတံတွေကိုဖြောင်းအောင်ပြူကြတယ်တဲ့မြားကမဖြောင်းဘူးဆိုရင်လေသမားဟာသူပြစ်ချင်တဲ့ပြစ်မှတ်ကိုသူဟာထိအောင်မှန်အောင်ပြစ်နိုင်မှာမဟုတ်ဘူးဒါကြောင့်လေသမားဆိုတာမြားကိုဖြောင်းအောင်ကြိုးစားရတဲ့သဘောရှိတယ်ဒါကသူ့အလုပ်ပဲဥဒကင်ကြီးနေယတိနိဋ္ဌိကဥဒုကာရဓမယန္တိတေဇနဓာရုံဓမယန္တိတစ္ဆကလက်သမားဆရာတွေကတော့ဒီတသားကိုကိုလိုသလိုတမြင်ကျူးလေးချလို့ခဲရန်လေးနဲ့ကောက်ချောင်းကလေးရွှဲလို့လိုသလိုပုံပေါ်ကြတယ်ဖြောင်းကြတယ်ကောက်ကြတယ်ဒါကလက်သမားဆရာလေးရဲ့အလုပ်ပေါ့လက်သမားတွေကတော့ရေကိုကိုလိုတဲ့နေရာကိုတွေ့ပြီးတော့ယူကြရတယ်လက်သမားတွေကတော့မြားကိုဖြောင်းအောင်ပြူကြရတယ်လက်သမားဆရာတွေကတော့တက်သားကိုကိုလိုသလိုခုတ်ကြရတယ်ယူကြရတယ်အတ္တနံဓမ္မယံတိပန္တိတပညာရှိဆိုတဲ့ပုဂ္ဂိုလ်တွေကတော့အတ္တနံမိမိကိုယ်ကိုဓမ္မယံတိဆုံးမကြတယ်တဲ့မကောင်းမူလားဒီလေးပဲလေပညာရှိဆိုတာကိုယ့်ကိုယ်ကိုကောင်းကောင်းမွန်မွန်အပြည့်ကင်းအောင်ဆုံးမနိုင်တဲ့သဘောရှိရမယ်ကိုယ့်ကိုယ်ကိုဆုံးမခြင်းဒီဒါပညာရှိတို့ရဲ့လက္ခဏာကိုယ့်ကိုယ်ကိုမဆုံးမနိုင်ဘူးစိတ်ရဲ့လိုကိုလိုက်မယ်ဆိုရင်ဒါပညာရှိရဲ့သဘောလက္ခဏာတွေကိုအကျုံးမဝင်နိုင်ဘူးပေါ့ဒါလေးတွေလည်းမှတ်သားစရာကောင်းလို့ဦးစင်ကထည့်ပြီးတော့ပြောတာပါ။နောက်ပြီးတော့ဦးစင်တို့ပညာရှိရဲ့အတိတ်တွေကိုမြတ်စွာဘုရားဖော်ပြထားပုံလေးတစ်ခုရှိတယ်။တေလောယထာဧကကနောဝါဒေနနသမိရတိ။ဧဝနေနပတန်တာတို့နာသမိဇန္တိပန္တိတာဟဲ့။ကြောက်သားတွေနဲ့တခဲနဲ့ပြီးနေတဲ့ကြောက်တောင်ကြီးဟာအရက်လေးမျက်နှာအရက်ရှင်းမျက်နှာကလာတဲ့လေတို့ကြောင့်တုံလုံခြင်းမရှိဘူးတဲ့။ဒါကဥပမာကိုပြောတာပါ။ကြောက်သားတွေနဲ့ဖွဲ့စည်းတိဆောက်ထားတဲ့ပဂတိကြောက်တောင်ကြီးဟာအရက်လေးမျက်နှာအရက်ရှိမျက်နှာကလေတွေကြိုက်တလောက်လာပါစီတိုက်ပါစီသူမှတုံ့လုပ်တယ်ဆိုတာမရှိဘူး။အေဝနေနာပတန်တန်သူနာသမိဇန္တိပန္တိတာတဲ့။အဲ့ဒီတိုင်းလေတဲ့ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာနေနာပတန်တန်သူချီးမွမ်းခြင်းကဲ့ရဲ့ခြင်းတို့ကြောင့်တုံ့လုပ်တယ်ဆိုတာမရှိဘူးတဲ့။ပညာရှိဆိုတာဘလို့ရည်သွေးရှိရမလဲဆိုတာထိုက်တလောက်တော့ပုံပေါ်သွားတာပေါ့နော်လောကကြီးကကိုယ့်ကိုကောင်းတာတွေလည်းပြောရင်ပြောမယ်မကောင်းတာတွေလည်းပြောရင်ပြောမယ်ကောင်းတာပြောပြောမကောင်းတာပြောပြောငါအပေါ်တကယ်တမ်းကတော့ဘာအကျိုးသက်ရောက်မှမရှိဘူးလို့ကောင်းကောင်းနားလေထားတဲ့ပုဂ္ဂိုလ်ဟာတုံ့လုံစရာအကြောင်းမရှိသူကကောင်းတယ်ပြောလို့လည်းပဲကိုကတကယ်ကောင်းသွားတာဖြစ်နိုင်မှာမလားအေးပင်ကိုကကောင်းရင်တော့ကောင်းမှာပေါ့ပင်ကိုကမကောင်းဘူးဆိုရင်မကောင်းနိုင်ဘူးပဲသူကမကောင်းဘူးလို့ပြောอยู่မြန်နယ်လည်းပဲတကယ်မကောင်းတဲ့လူဖြစ်မသွားနိုင်ဘူးပင်ကိုယ်ကကောင်းရင်ကောင်းမှာပဲပင်ကိုယ်ကမကောင်းရင်မကောင်းမိပဲဒါကြောင့်ချီးမွမ်းခြင်းကဲ့ရဲ့ခြင်းဆိုတာဓာတ်ရိုက်ကိုယ်မှာဘာမှအကျိုးသက်ရောက်မှုမရှိဘူးတုံ့လုံစရာအနေအထားမဟုတ်ဘူးသို့တော့ညံနေကြတဲ့ပုံကိုယ်တွေတူတူကိုယ်ကိုယ်ပါပဲဟုတ်လားချီးမွမ်းရင်လည်းပဲတုံ့လုံတယ်ကဲ့ရဲ့ရင်လည်းပဲပူပြီးတော့တုံ့လုံတယ်ဒါကလက်တွေ့လေးစဉ်းစားကြည့်နော်ချီးမွမ်းလိုက်ရင်စိတ်ထဲမှာနည်းနည်းတော့မြူးသွားတဲ့ခံစားချက်မရှိဘူးလားအဲ့ဒါပါဖြစ်တာတော့တုံ့လုံတာပေါ့နော် ကိုယ့်ရဲ့ပြီဆိုရင်တော့ရှူရှူရှဲရှဲတပြန်ပြီးတော့တော့ရှောက်တုံပြန်ဖို့ဝင်မလေးချမ်းပဲပုံကိုယ်လေးကြီးပါပဲကိုရှေ့မှာဒါတိုက်လာပြီးတော့ကိုမကောင်းကြောင်ပြောမယ်ဆိုရင်ဘယ်လိုအနေထားမျိုးနဲ့တုံပြန်မှာလဲရှူရှူရှဲရှဲနဲ့ပဲတုံပြန်ဖို့ပဲများပါတယ်ဟုတ်လားတကယ်တမ်းကတော့သူကိုယ့်ရဲ့ဒါပဲဖြစ်ဖြစ်သူချီးမွမ်းတာပဲဖြစ်ဖြစ်ကိုကနှလုံးသွင်းမှားမယ်ဆိုရင်တော့အ
ကိုဘာမှထိခိုက်တာတော့မရှိဘူး။တကယ်ကတော့ခြင်းနှကောင်ကြိုက်တဲ့လောက်တောင်ထိခိုက်တာမဟုတ်ဘူး။သို့တော်လူတွေကဒီချီးမွမ်းခြင်းကဲ့ရဲ့ခြင်းကိုအလွန်တရာမှအရေးယူတယ်။တချို့ကဲ့ရဲ့တဲ့ဒဏ်ကိုမခံနိုင်ပါဘူးဆိုပြီးတော့ကိုယ့်ကိုယ်ကိုအဆုံးရှိရင်တောင်ရှိတယ်။ဟုတ်လား။အေးဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ပညာရှိဆိုတာအဲ့လိုချီးမွမ်းခြင်းကဲ့ရဲ့ခြင်းကြောင့်တုံ့လုပ်တဲ့သဘောမရှိဘူးဆိုတဲ့သဘော။ဒါသူဉာဏ်ရှိလို့မို့တဘာဝတရားကြီးရဲ့အကြောင်းကိုကောင်းကောင်းသိလို့မို့သူငြိမ်ငြိမ်နေနိုင်တာပေါ့ဒီနေ့မှာဥစဉ်တို့ဟောတဘထဝေတပ်ပုရိတာစဇန္တိနာကာမကာမလပယံတိတန်တော်တဲ့သူတော်ကောင်းဆိုတဲ့ပုဂ္ဂိုလ်တွေကတော့ဒီခန္ဓာ၅ပါးရဲ့ပုံမှာအလုံးကိုစွန့်နိုင်တယ်တဲ့ကာမဂုဏ်ကိုလိုချင်ချင်းတည်းဟူသောအကြောင်းအကြောင်းနှုတ်ကနေမြက်ပြီးတော့ပြောမဲ့သဘောမရှိဘူးတဲ့သူတော်ကောင်းဆိုတာဒါကသူတော်ကောင်းရဲ့အတိတ်ပဲအချင်းချုပ်ကလေးပေါ့နော်ပညာရှိဆိုတဲ့ပုဂ္ဂိုလ်ကြတော့သူကဘလို့ပြောထားတော့ဆိုတော့ဒုက္ခေနဖုတ်တာအထဝါဒုက္ခေနနာဥစ္စာဝစာပန္တိတံတတယံတိချမ်းသာတာနဲ့ပဲတွေ့တွေ့ဆင်းရဲတာနဲ့ပဲတွေ့တွေ့เนาะစိတ်ထဲမှာဝမ်းမြောက်တယ်ဝမ်းနည်းတယ်ဆိုတဲ့တုန်လှုပ်မှုလည်းမရှိဘူးလို့ကြီးကြီးငယ်ငယ်ကဲ့ရဲ့ပဲကိုဘယ်တော့မှပြသတဲ့သဘောမရှိဘူးတဲ့အဲ့ဒါကတော့ပညာရှိရဲ့သဘောဒါလေးတွေကိုအရှင်တို့ဆက်ဆက်ပြီးတော့ပြောရမယ်ဆိုရင်ပညာရှိဆိုတာလောကဓာတ်နဲ့တွေ့လို့ရှိရင်မတုံ့လောက်အောင်ကိုယ့်ကိုယ်ကိုထိန်းသိမ်းထားနိုင်တဲ့သဘောချမ်းသာတာနဲ့ပဲတွေ့တွေ့ဆင်းရဲတာနဲ့ပဲတွေ့တွေ့လူတွေတိတာထင်ရှားတဲ့အမူအရာမျိုးပြတာမရှိဘူးဆင်းရဲလို့လည်းပဲအလွန်မင်းဝမ်းနဲ့ချီကွဲနေတာမျိုးမရှိဘူးချမ်းသာလို့လည်းပဲအလွန်မင်းတက်ကြွာပြီးတော့နေတာမျိုးလည်းမရှိဘူးအဲ့ဒါလိုနေနိုင်ဖို့ဆိုတာကလည်းပဲချမ်းသာခြင်းဆင်းရဲခြင်းဆိုတာတကယ်တမ်းကအပေါ်ယံသာကြွားချတာပါတကယ်အနစ်သာရအနေနဲ့ကချမ်းသာခြင်းဟာလည်းပဲအနေစာဒုက္ခဝိပရိနာမသဘောဖြစ်တယ်ဆင်းရဲခြင်းဟာလည်းအနေစာဒုက္ခဝိပရိနာမသဘောဖြစ်တယ်လို့ဦးဇင်းတို့ဟောဒုတိယလောကဓမ္မသုတ်တံမှာမြတ်စွာဘုရားအဒီတိုင်ဟောထားတယ်ဒါလေးကအလွန်မှတ်သားစရာကောင်းတယ်အလွန်လည်းပဲစိတ်ထဲမှာတွေးစရာကောင်းတယ်ပေါ့ဒီလိုဟောပြောချက်လေးတွေကနော်မြတ်စွာဘုရားရဲ့ဒေသနာတွေဦးဇင်းတို့လောကရန်တရားတွေမှာမကောင်းတဲ့လောကဓာတ်နဲ့ကောင်းတဲ့လောကဓာတ်အပေါ်ယံကြည့်ရင်တော့တော်တော်ကိုကွဲပြားခြားနားတယ်လို့ဆိုရမှာပေါ့နော်မကောင်းတဲ့လောကဓာတ်ကတော်တော်ကိုဆိုးပါတယ်ကောင်းတဲ့လောကဓာတ်ကတော့တော်တော်ကိုမက်မိုးစရာကောင်းပါတယ်ဒါကအပေါ်ယံကြည့်ရင်ဟုတ်ပါတယ်မှန်ပါတယ်သို့တော့ယေရှုဘုရားကအဲ့ဒီတုတ်တံမှာကောင်းတဲ့လောကဓာတ်လည်းပဲမမြဲတဲ့သဘောဆင်းရဲခြင်းရဲ့အကြောင်းသာဖြစ်တဲ့သဘောတမျိုးတမျိုးပြောင်းလဲဖောက်ပြန်သွားမဲ့သဘောသာဖြစ်တယ်အနေစာဒုက္ခဝိပရိနာမဓမ္မမကောင်းတဲ့လောကဓာတ်လည်းပဲအနေစာဒုက္ခဝိပရိနာမဓမ္မကောင်းတဲ့လောကဓာတ်လည်းအနေစာဒုက္ခဝိပရိနာမဓမ္မဆိုပြီးတော့ထတ်တူဟောအဲ့ဒါစိတ်ဝင်စားစရာမကောင်းဘူးလားအေးဒါတကယ်ဘောမမှန်ဘူးလားမှန်တယ်အဲ့ဒီအချက်ကိုဒကာဓမ္မတို့ဦးရှင်တို့ဘလောက်နားလည်ထားသလဲဘလောက်သဘောပေါက်ထားသလဲဆိုတာပေါ်မှာမူတည်ပြီးတော့လောကဓာတ်နဲ့တွေ့တဲ့အခါမှာတုံ့လုံခြင်းမတုံ့လုံခြင်းဆိုတာတွေဟာကိုပြချာနာတော့မှာနားလည်ရင်နားလည်သလောက်မတုံ့လုံဘဲနေနိုင်မယ်ပေါ့နားမလဲရင်နားမလဲသလောက်တုံလှုပ်ကြမယ်ပေါ့တုံလှုပ်တယ်ဆိုရင်တော့သူကသူနားလဲတယ်လို့ဘလို့ပဲပြောပြောသူတကယ်နားမလဲသေးဘူးမတုံလှုပ်ဘူးဆိုရင်တော့သူဟာနားလဲတဲ့အနေအထားမှာရှိတယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဒါကြောင့်ပညာရှိရဲ့အတိတ်ပဲဒီလောကရန်တရားတွေနဲ့တွေ့လာတဲ့အခါမှာတုံလှုပ်တဲ့သဘောမရှိဘူးလို့ဒါလေးလည်းပဲမြတ်စွာဘုရားဟောတာနောက်တစ်ချက်ဦးဇင်းတို့ပြောရှင်နေတယ်အဲ့ဒါကဘာပြောထားတော့ဆိုတော့နာတေနပန္တိတောဟောတိယာဝတံဘဟုပါတတိခေမီအဝေရီအဘယောပန္တိတောတိဘဟုစတိတဲ့စကားတွေအများကြီးပြောတဲ့လူပညာရှိလို့ဆိုတာမဟုတ်ဘူးတဲ့ဘုရင်တို့လောကကြီးမှာလူတွေကအတိတွေများတဲ့ခါကျတော့ပြောစရာစကားတွေကအလွန်များတယ်ပေါ့ဟိုကလည်းတိဒီဟာလည်းတိတဲ့ခါကျတော့သူ့မှာပြောစရာစကားမရှားဘူးပေါ့ဟုတ်လားအဲ့ဒါလို့အများကြီးတိပြီးတော့အများကြီးပြောတဲ့ခါမျှနဲ့ပညာရှိလို့မဆိုနိုင်ဘူးတဲ့မြတ်စွာဘုရားကနာတေနပန္တိတောဟောတိယာဝတာဘဟုပါတတိအများကြီးပြောတဲ့ယုံမျှနဲ့ဒါကိုပညာရှိလို့မဆိုနိုင်ဘူးဒ Dhani melu bogu miuma binya silo sona ini le. Kimi awiri abeyo pandito di bojati. Kimi suraga kuku ku begin aw. Lode de bogu. Awiri suraga kuku ku yangin aw lode de bogu. Abeyo suraga kuku ku caw siari mepsi aw caw siari meti aw. Jauh dia keng, oh, lu dek dek buku, dong cempion, no? Kini awiri abyo, begin oh, jang keng oh, jauh keng oh, lu dek dek buku, lu ni dek buku tidak ni, tapi ni asli lu suya media. Tiga hari baru ujang, lu dia mana cikan jalan lu terbawa jalan, no? Lu dia, tercah bari gue, belu jinari gue, tapare pio pio, kuku kuma begin oh, jang keng oh, jauh keng oh, lu dek dek buku suya. Tunggu belok belok biro binya si dia belok belok yang malu, hula. Tapi cuma buat muzium yang ni, binya ini muzium lagi sahre. Tapi memang tunggu tu begini awal tu malu dah. Tu lalu ya dia, tunggu tu begini awal lalu ni dalam muzium pinjai dah si dia. Yang kini awal malu dah, acau kini awal malu dah. Tapi orang begini ni, yang kini acau kini sura galuwe. Tujuh ni negara acer gaya, nampak gaya ini macam ni. Tapi jawab lu sih. Putu jenisnya, bermakinya adibu, jamakinya adibu, acau makinya adibu. Bikin birapsi, awang jangkin birapsi, awang acau kin birapsi, awang lubi biralu mien, malu ya adibu, abu lubi biya. Awang so, amakan je bawa mesi gule, awde mula dari main mian. Kulolo de birosi jemasi me, janosi jemasi me. Dah me, dekhan aku kan bawa mian no me lu, acap jalan de kamyu ma, caw me, sudah garo laling me dijawab, awde mula. Biar dia tu sih, ngaji yang jadi mula, di sini yang jadi mula, beli bumi yang jauh tuali mula, tu bapsi biru, biru yang dia kuma, lawa mesinnya, tiku melaya, tiku sura, mesti dia ula, ti jadi no, dah jom biki awang yang kini awang, acau kini awang, lu terde buku di dalam penyaji, suatu sekali, alon dia awak cikal lecari, alon dia malive senadin, hula, dah jauh jenuh. Tumabra kata malare kata liri ye Inyan si ne patate chao yari upyo me suye Nauta kao ne male si liri hao la Tuto Kujino dikene uti jene ho me deyaga Uri panata bariro malare Bahu dhadu ka dhouta Eri maro miya swabiyaga Inyan si sura Bilu poku miyo gu pyo ra sura gu Achete wang ho dhare wo Dali gu peta bangtura hondo Mata jaya wo no Kujino miya swabiyaga Sedang jauh mah, dengan tuh nombor singkala. Yang nori gote, yang nak anta biratnya suami agak yang nori gohor apa? Yang nori di lokasi mah, lumai di jauh biri ane di suram sini rade. Pinya siro jauh bi ane di sini suram siure. Mai de pokuri jauh, mati de pokuri jauh lokasi mah biri ane di jauh siari suram sini rade. Ubama amsian. Jiwa yang sahutare, imian yang sahutare, di lo, ati muali di ma, launem biwali di jang, jiji di ma, kusya biro, launjuan pia caya de tapom yu belu, nyesua pega umane hol, no, biaya si lo jang, logaji pipsi de sula, pero ma mesi babu de, lumai do jang dale, pipsi caya dale, adu hole kajaro, si ananda kuromnya ga tabiro nyesua pega kusya de. Pono jito miya swabhyaya Pinyasi do jang bhema pshifu lumai do jang bhema pshifu Pinyasi ka toto kao nabhe dhivega Adalu soye Pinyasi lo pyo naim po atwe Pelu uji dhuiri siya maro Pinyasi sura poku diyao lo pyo naim po atwe Pelu uji dhuiri siya maro Pelu lugu Pinyasi lo pyo yamale Adalu mire kajaro miya swabhyaya Daya madika jamiyam se kaunsen limyu chalai delu sujabhasu Ananaare loka jima Pinyasi lu pyo naim buatwe Number 10 Dadu kutalosa ho diire Daddiya poma lima juanjin mu shiya meire Dachya pyo lai vino Now ajatana kutalosa ho diire Ajatana diariya poma lima juanjin mu shiya meire Now badaisa tamubhada kutalosa ho diire Perisa temupaya poma lima juanjin musia meh, tungje sih, no? Nau ligu miao biotara liga sih mula saya kau ne. Thana thana kudalosa hodi de. Ya thana hodi mahodi, ajau hodi mahodi, lima juanjin ne, ဒါတုကုသလောစာဟောတိဓာတေကိုလိမ္မာကျွမ်းခြင်းမူရှိရမယ်အာယတနာကုသလောစာဟောတိအာယတနာတွေကိုလိမ္မာကျွမ်းခြင်းမူရှိရမယ်ပရိစ္ဆာသမုပ္ပါဒကုသလောစာဟောတိပရိစ္ဆာသမုပ္ပါကိုလိမ္မာကျွမ်းခြင်းမူရှိရမယ်ဌာနာဌာနကုသလောစာဟောတိအကြောင်းဟုတ်သည်မဟုတ်သည်၌လိမ္မာကျွမ်းခြင်းမူရှိရမယ်အဲ့လိုမြတ်စွာဘုရားကဟောတဲ့အခါကျတော့ရှင်အနန္ဒာကတခုချင်းသိစိတ်မေးတယ်ပေါ့ မြတ်စွာဘုရားကဓမ္မလိမ္မာကျွမ်းခြင်းရမယ်ဆိုတာဘာကိုပြောတာတော့ဘလို့လိမ္မာကျွမ်းခြင်းရမှာလဲဓမ္မမြတ်စွာဘုရားကဓာတုဆိုတဲ့မြတ်စွာဘုရားကတော့ဓာတုလို့ဟောတာပေါ့နော်ပမာလို့ကြတော့သူကဓာတ်လို့ပဲဘာသာပြန်လိုက်တယ်ဓာတုဓာတ်ဆိုတာဘာတော့ဆိုတော့တရဝါအလိုပုဂ္ဂိုလ်အကြိုက်မလိုက်မစမငဲ့ညာပဲចောင်းအားလျော်ဆိုတာသူ့ချင်းရာနဲ့သူ့တဘာဝသူ့ကိစ္စကိုဆောင်ရတမှုအကြောင်းပြုရတဟ ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ် ตบาวันดาดิดาริดิดิดาดูหุล่ะตู้ตบอตู้ส่งโหลแท้โหลเผอล่ะสุจะว่าซุดิเมศีโซล่ะบลูตบอสิเลยตู้ว่าอายุโหตู้เด้ถิ่นล่ะโหลสิญญ์แต่ตบอสิเลยแต่แต่การมาตู้อุญญ์โหลถิ่นน่ะกางาก็ญญ์เลยโหลถิ่นเมศีก็ญญ์เลยโซล่ะกูกูก็เปียๆน้าเลยกูโหลเมศีก็ญญ์น่ะล่ะงาก็ญญ์น่ะล่ะโหลตีจริงๆไก่เมศีกวยนี่แต่ขาမျိုးมา งาဆိုတဲ့အဆွေလမ်းကြီးကတော့ရှိနေတာပဲသူတို့အဲ့ဒီငာမြင်နိုင်နေသလားမမြင်နိုင်တော့ဟုတ်လားသူရှင်မှာတိန်နေဖုံးနေတောင်မှာကိုဘာမှအဆိုးမရဘူးတိန်ဖုံးနေဖုံးနေတဲ့အတိုင်းကိုမှနေရတာပဲရှင်းတာတော့အလွန်ရှင်းတယ်လို့ထင်ပါတယ်ဒီခန္ဓာမှာငါဆိုတာမရှိဘူးဆိုတာအလွန်တော့လည်းပဲတွေးကြည့်ရင်တော့လည်းပဲပြည်တဲ့ပေါင်းတတော်ကောင်တို့လက်မခံလို့တော့မရဘူးပေါ့ဟုတ်လားကြားတယ်ဆိုတာလည်းငါကကြားတာ ဒီနေရာမှာဘေးတဲ့ပေါင်းတတော်ကတော့ဓာတ်တည်းရပုံမှာလိမ္မာကျွမ်းခြင်းရမယ်အဲ့ဒီဓာတ်ကိုမြတ်စွာဘုရားကဆက်ရှိပါဟောတယ်နော်ဓာတ်ဆက်ရှိပါကိုကျွမ်းခြင်းကျင်နားလေရမယ်ဒီနေရာမှာဘေးတဲ့ပေါင်းတတော်ကတော့အဘိဓမ္မာသင်္နံပို့ချနေတာနဲ့လဲတူမှာလဲဆိုရသေးတယ်ဟုတ်လားတူလဲပဲကိစ္စမရှိပါဘူးအဲ့ဒါလဲပဲအလုံးမမြတ်တဲ့တရားပါပဲဟုတ်လား ဒါ18ပါးဆိုတာဘာလို့အလွယ်တကူပဲဦးဇင်းတို့အချင်းချုပ်ပြီးတော့ပြောကြမယ်နော်နောက်တစ်ပြောစရာတွေကအများကြီးရှိနေတာဆိုတော့16သောတာခန္ဓာဇင်ဝါကာယမနအတွင်းက16မျိုးဒါဒီခန္ဓာကိုယ်ကြီးလို့ပြောလိုက်ကြပါစို့ဟုတ်လားအပြင်ကရူပတတ္တခန္ဓာရတ္တဖုဒ္ဓဗာဓမ္မအပြင်ကအာယုံ6မျိုးဘယ်နှပါးရှိပြီတော့17ပါးရှိနော်အဲ့ဒီမှာမျက်စိနဲ့အဆင်းနဲ့တွေ့တဲ့ အခါမှာမြင်တိစိတ်ဆိုတဲ့စကုဝိညာဉ်သဘောလေးဟာဒီမျက်စိပေါ်မှာဖြစ်တယ်။ဒါမျက်စိကလည်းကောင်းမယ်အဆင်းနဲ့လည်းတွေ့မယ်ဟိုအလင်းရောင်လည်းရှိမယ်နှလုံးသွင်းမှုလည်းရှိမယ်အကြောင်းစုံလာတဲ့အခါမှာမြင်တာကိုသိတယ်ဆိုတဲ့သဘောလေးဟုတ်လားဒါအဆင်းမဲလို့သိလိုက်တဲ့သဘောလေးအဲ့ဒီမြင်တိစိတ်ကလေးပေါ်လာတယ်အဲ့ဒီမြင်တိစိတ်ဒီစကုဝိညာဏတတ်လို့ခေါ်တယ်အဲ့လိုပဲဦးဇင်းတို့ကြ ဝဝိညာဏဓာတ်ကာယဝိညာဏဓာတ်မနောဝိညာဏဓာတ်အဲ့ဒီတော့အဲ့ဒီ6ပါးနဲ့ခုနကတုန်းက12ပါးနဲ့ပေါင်းလိုက်တော့18ပါးအဲ့ဒါဓာတ်18ပါးအကြံမြင်ပေါ့နော်အဲ့ဒီဓာတ်18ပါးကိုဒကာမတို့ဦးဇင်းတို့တွေကလိမ္မာကျွမ်းကျင်မှုရှိရမယ်စကုတ္တဆိုတာဘာလေးကိုပြောတာပဋ္ဌတ္တဆိုတာဘယ်ဟာလေးကိုပြောတာဟုတ်လားအဲ့ဒီလိုမျိုးနောက်ပိုင်းဦးဇင်းတို့မနောဓာတ်တို့မနောဝိညာဏဓာတ်တို့ဓမ္မဓာတ်တို့ကြတော့ဟောအဘိဓမ္မာနိယရေတွက်တတ်ဖို့သိပြီးတော့မလွယ်ဘူးလို့ဆိုရမှာပေါ့နော်။ဒါကြတော့စာစကားတွေဖြစ်သွားမှာပေါ့။အဲ့ဒါကိုဦးဇင်းတို့ပြောရင်တရားကအယံရှိမှဆိုရတယ်။ဟုတ်လား။အဲ့ဒီဓာတ်၁၈ပါးကိုလိမ္မာကျွမ်းကျင်မှုရှိတဲ့ပုဂ္ဂိုလ်ဟာပညာရှိပါတဲ့။လောကကြီးအကြောင်းကိုသူသိတယ်လို့ဆိုရမှာ။လောကကြီးမှာဒီဓာတ်၁၈ပါးကလွယ်လို့ဘာမှမရှိဘူး။ Nibbana dong dhamma dhati ma baare. Haula. Ujjano rupatata ganarata putapa dhamma subhiro. No ayong chaupare ma. Nibbana dhamma ayong ne ma ma baula. E ayong ne ma ro baare dhuto. Logi siti ne dhu ayong kyulu ro. Meyao. Menyan punyan nupshena ayong kyulu yare asyapo. Oh, biyoyene lene de baini go yao lavi no. E dajang bita bongdra wangdo. Di dada sese bago lima chonjian bu siyao. Bidima dena ne bari. တက်တဲ့နေပေါ့ဟုတ်လားအဲ့ဒါကိုလိမ္မာကျွမ်းကျင်နေဆိုရင်မြတ်စွာဘုရားကပါလို့ပြောနေပြီလေပညာရှိပြောတယ်အဲ့လိုမြတ်စွာဘုရားဟောတဲ့အခါမှာဆရာနန္ဒာကမြတ်စွာဘုရားရဲ့တပည့်ညွတ်တန်ညာနဲ့နောက်ထပ်ဘာတွေများဓာတ်ဆိုတာကိုဆက်ပြီးတော့ဟောလိမလဲဆိုတဲ့အတွေးနဲ့လို့ဆိုကြပါစို့မြတ်စွာဘုရားတက်ကိုလိမ္မာကျွမ်းကျင်နေဆိုတာဒီလောက်ပဲလားနောက်ထပ်တည်တဲ့ဓာတ်ရှိသေးလားတမျိုးတမျိ ဒီ28ပါးတွေကပဲဟောဟာတာတမျိုးနဲ့သုံးလုံးမဲ့တက်တည်တော့ရှိနေတယ်ဆိုတော့လောကကြီးမှာဒီဓာတ်28ပါးပဲရှိတယ်ရှိတာကတော့ဟုတ်လားတိုးတော့ဒီ28ပါးတွေကမှာပဲတက်တည်အမျိုးမျိုးနာမည်အမျိုးမျိုးနဲ့သဘောတရားအမျိုးမျိုးကိုပြောတာလည်းရှိတယ်သဘောပေါက်လားမသိဘူးဦးသိမ်းပြောတာအောင်လောကကြီးမှာရှိတာကတော့ဒီ28မျိုးဒီ28မျိုးကိုနှုတ်ပြီးတော့ကျန်တဲ့နေရာကနေတက်ဆိုတာကတော့မရနိုင်တော့ဘူး ဟုတ်လားတိုးတော့ဒီ28မျိုးတွေကပဲနောက်ထပ်နာမည်ကိုယ်ဓာတ်တွေထွက်လာမယ်အဲ့ဒါကတော့မြတ်စွာဘုရားကတမျိုးတမီနားလည်အောင်ထပ်ပြီးတော့ဟောတာပါပဲအဲ့ဒါဘာဟောတော့ဆိုတော့အနန္တရဲ့နောက်ထပ်ဓာတ်တွေရှိသေးတယ်ရှိသေးတယ်ဆိုတာဒီ28ပါးတွေကပဲတမျိုးတမီထုတ်လုပ်ပြီးတော့ပြောမှာပါဘာလဲဆိုတော့ပထဝီဓာတ်အဘောဓာတ်ဝါယောဓာတ်ဒေဇောဓာတ်အာကာသဓာတ်ဝိညာဏဓာတ်တဲ့6ပါး ပထဝီအဘောဒေဇောဝါယောအာကာသဝိညာဏပထဝီအဘောဒေဇောဝါယောဆိုတဲ့ကြည်လေးပါတော့လူတိုင်းကြားဖို့တယ်နော်အဲ့ဒီမှာယုတ်တဲ့အနေနဲ့ဗာထဲရမလို့ဆိုတော့အာကာသတ္တဆိုတာတရားပဲအာကာသတ္တဆိုတာအကြအပေါက်လို့ပြောကြပါဆိုနော်အေးအဲ့ဒီအာကာသတ္တပြီးတော့နောက်ပိုင်းကျတော့ဦးဇင်းတို့ဝိညာဏတ္တတိမှုသဘောတွေပေါ့များသောအဖြင့်ဒီဓာတ် 6 ပါးကိုလေဒီဆိုတော်ဘုရားကြီးကအလွန်ဥစားပေးပြီးတော့ပြောတာရေးတာကိုတွေ့ရတယ်နော်ပထဝီအဘောဒေဇောဝါယောအာကာသဝိညာဏအလွန်ရှင်းလင်းလွယ်ကူတဲ့အတိပဲရှိလို့ဆိုတော်ကြီးကတမင် ဒါကိုအသုံးတွင်အောင်ရေးလေသလားမသိဘူးလို့ဒါကတော့ဦးဇင်းစဉ်းစားကြည့်တော့နော်အဲ့ဒီဓာတ်6ပါးကိုလည်းပဲလိမ်မာကျွမ်းကျင်ရပေးတဲ့ဒါခုနကတုန်းကဓာတ်28ပါးထဲမှာတမျိုးတပုံအပြင်အကျုံးဝင်သွားတာကြီးပါပဲဒီဓာတ်6ပါးကလည်းဟုတ်လားအဲ့ဒီမှာထပ်ပြီးရရှင်ရတနာကနောက်ထပ်ရှိပါသေးသလားရှိသေးတယ်တဲ့ဟောဒဏ္ဍပတ္တပြီးတော့တော်တော်များတယ်နော်ဘာပြောတော့ဆိုတော့အနန္တရတဲ့ဟောဒီလောကကြီးမှာ ဒုက္ခတ္တဆိုတာကိုခန္ဓာရဲ့ချမ်းသာခြင်းသဘောဒုက္ခတ္တဆိုတာကိုခန္ဓာရဲ့ဆင်းရဲခြင်းသဘောသုံးမတ္တဆိုတာစိတ်ရဲ့ဟောသဘောကြတယ်ဝမ်းမြောက်တဲ့ချမ်းသာတဲ့သဘောတတ်တာတဲ့သဘောဆိုကြပါစို့ဟုတ်လားပြီးတော့ဥပေက္ခဝေဒနာဝေဒနာ၅ပါးနော်အဲ့ဒီဝေဒနာ၅ပါးကိုနောက်ထပ်ဘာဆောင်းလိုက်တာတော့အဝိဇ္ဇာတဲ့မတိမှုအလွန်ကြီးကျယ်တဲ့အတွက်ကြောင့်အဲ့ဒီအဝိဇ္ဇ ဟုတ်လားအဲ့ဒီမှာနောက်ထပ်ထပ်ပြီးတော့ရှင်ဘုရားရှိပါသေးသလားဗျာရှိသေးတယ်ကျိုးစရာဘာလဲဆိုတော့ကာမတ္တနိက္ခမတ္တဟောတတွဲနောက်ကာမတ္တဆိုတာကကာမဂုဏ်အာယုန်နေနဲ့ပတ်သက်ပြီးတော့တွေ့တော့ကြံစီတဲ့ကာမဝိတ္တကိုအဓိကပြောလို့ရင်းပါနောက်ကာမတ္တပြီးတော့ဘာလို့နိက္ခမတ္တနိက္ခမတ္တဆိုတာကဒီကာမတ္တနဲ့ဆန့်ကျင်ပဲသူကထွံ့မြောက်ဖို့ကြိုးစားတာနော်နိက္ခမတ္တဆိုတာ ဒါတဲ့ဦးဇင်းတို့အကျေပြောဖို့အချိန်များဘူးနော်ဒီကာမတ္တနိက္ခမတ္တနောက်ဖြာပါဒတ္တအဖြာပါဒတ္တဖြာပါဒဆိုတာကမကျင်တတ်မှုနဲ့ဆက်ရှင်တဲ့အတွေးမျိုးလို့ကြားခဲ့ဖို့လည်းမဟုတ်လားဖြာပါဒဝိတ္တဆိုပြီးတော့လေခုဘက်ကအဖြာပါဒဆိုတာကတော့မေတ္တာပြတ်ထမ်းတဲ့အတောဒါလို့တရားကိုကောက်ရမယ်သဘောတရားမျိုးပေါ့အဖြာပါဒဖြာပါဒရဲ့အဖြာပါဒရဲ့သူကဆန့်ကျင်ဘက်တွေတွဲပြတာနောက်ဝိဟိန်တာ တ်ဟုတ်လားဘယ်နှပါတော့เนาะ6ပါเนาะကာမရဲ့နေခမရဲ့တတွဲပြဘာရရဲ့အပြဘာရရဲ့တတွဲဝိဟိန္တရဲ့အဝိဟိန္တရဲ့တတွဲတဲ့တ6ပါ ဒီမှာရှင်ရနာကထပ်ပြီးတော့မေးပြန်တယ်မြတ်စွာဘုရားရှိသေးလားနောက်ထပ်ပြောလို့ရပါသေးသလားရသေးတယ်နောက်ထပ်ပြောလို့ရသေးတယ်အဲ့ဒါကဘာလဲဆိုတော့ကာမတ္တရူပတ္တအရူပတ္တတဲ့ဓာတ်သုံးပါးဒါကတော့နည်းနည်းအချင်းချုပ်ပြီးတော့မြတ်စွာဘုရားပြောလိုက်တယ်ကာမတ္တဆိုတာကဦးဇင်းတို့အပေလေးပုံနဲ့တကွာနောက်လူပုံနတ်ပုံလို့ဆိုကြပါစို့ဒီကာမပုံမှာဖြစ်နေတဲ့ခန္ဓာ၅ပါးကိုဒါကာမတ္တလို့ခေါ kana nga ba go da rupa da lo kho arupa da so da ga ro arupa bon le bon ma chi de namakana le ba go da arupa da lo pyo de de ba jan de ro ma jan no no neiban me jan me hola neiban ga ro so ro ga dhamma da the pa do de no e aku belo pyo de ne kamada rupa da arupa da de da go ba kama bon rupa bon arupa bon bawa tong ye bon tong dan nai so da le pita do ya hu de hola no bon tong dan so da da go pyo da hola di ma ro da a ni ne myat swa phya pyo pyan ne no kamada rupa da arupa da ari ma myat swa phya naw tha pyo lo pinyet lo ya ba de da la ho lo ya ba de da la ya de 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 naw ha ja do pu pi ro a jin chou twa de tin khata da a tin khata da de da le ba pita do tong tong ni ja sa ka lung le ba tin khata da so da ပြုတ် ပြင် မဲ့ တရား တွေ ကြောင့် အကြောင်း တရား တွေ ကြောင့် ဖြစ် ပေါ် နေ တဲ့ သင်္ခါရ တရား တွေ ဟာ သင်္ခတ္တ ဓာတ် ပေါ့ ယုံနာ ခန္ဓာ ဒါ သင်္ခတ္တ ဓာတ် လို့ ပြော ကြ ပါ ဆို နော် အသင်္ခတ္တ ဓာတ် ဆို တာ က အကြောင်း တရား က ပြုတ် ပြင် တိဆောက် เสีย မလို ပဲ နဲ့ သဘာဝ အရှိ တရား လို့ ပြော ကြ ပါ ဆို နိဗ္ဗာန် ကို ပြော တာ နော် အဲ့ဒါ က ဘာ တော့ အသင်္ခတ္တ ဓာတ် ဒေဂါရမ တို့ အရှင် တို့ ဓာတ် ကို လိမ္မာ ကျွမ်း ခြင်း ရ မှာ ဆို တာ နော် သင်္ခတ္တ ဓာတ် ကို တောင် မှ လိမ္မာ ကျွမ်း ခြင်း ကို တိတ် မလွယ် ဘူး အသင်္ခတ္တ ဓာတ် ကို လိမ္မာ ကျွမ်း ခြင်း ကို ဆို တာ တော်တော် ဝေး သေး တယ် လို့ ဆို ရ ပါ ဘူး တိုးတော် လည်း ပဲ သတိပဋ္ဌာန် ဘာဝနာ ကို ပွား မြတ် ပြီး တော့ ကြိုးစား အားထုတ် လို့ အကယ် ၍ မြန် ပါရမီ ထူး လို့ မဉ္ဇဉ် ပူဇော် ရ ခဲ့ မယ် ဆို ရင် အသင်္ခတ္တ ဓာတ် ကို ဘာ မသိ နိုင် ဘူး လား သိ နိုင် ရ နော် နေ့လေ တုန်းက ပြော ခဲ့ တယ် ကို တော် လေး က ဟုတ် လား ရသော် ဖေယ လက်ထက် က ကို တော် လေး က သူ့ ကို သူ ဘာ လဲ တော့ တရား ထူး တော့ ဒီ ဘဝ ရ မယ် မ ထင် တော့ ပါ ဘူး ဆို ပြီး တော့ အာရှော့ ပြီး တော့ ပြန် လာ တာ နော် ပြီး တော့ ဘာ ဖြစ် သွား တာ ရဟနာ ဖြစ် သွား တာ ပုထုဇဉ် ဘဝ တွေး တဲ့ အတွေ့ တွေ ဆို တာ မှန် ခဲ တယ် ဟုတ် လား ဒါ က ကို 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 အာမ လျှော့ ကို ပြော တာ ပေါ့ နော် အဲ့တော့ ဦးဇင် တို့ သင်္ခတ္တ ဓာတ် အသင်္ခတ္တ ဓာတ် ဓာတ် နဲ့ ပတ်သက် ပြီး တော့ မြတ် စွာ ဘုရား က အဲ့လောက် ထိ အကျင့်တန် ကို ပြော ပြ တာ ဓာတ် 18 ပါး က တစ် ခါ 6 ပါး 6 ပါး က 3 ခါ ထင် ပါရဲ့ ဟုတ် လား ပြီး တော့ 3 ပါး က 2 ခါ ဟုတ် လား 3 ပါး က တစ် ခါ ကာမ ရူပ အရူပ ပြီး တော့ သင်္ခတ္တ အသင်္ခတ္တ အဲ့လို ဓာတ် တွေ ရဲ့ ပုံမှာ လိမ္မာ ကျွမ်း ခြင်း မှု ရှိ ရင် အဲ့ဒါ ကို ပညာ ရှိ လို့ ဆို ရ မယ် နောက် ပြီး တော့ အာယတန ကုသလော စာ ဟောတိ အာယတန တွေ ရဲ့ ပုံမှာ လိမ္မာ ကျွမ်း ခြင်း မှု ရှိ ရ မယ် ဒါ ကြ တော့ ပြော ဖို့ နည်းနည်း လွယ် သွား ပြီ လို့ ဆို ရ မယ် အာယတန ဆိုတာ ဓာတ် 18 ပါး ကို နားလည် ရင် အာယတန 12 ပါး ကို နားလည် ဖို့ ဘာ အခက် ခဲ မှာ မရှိ ဘူး အာယတန ဆိုတာ ရဲ့ အဓိပ္ပာယ် က ဘာ လုံး ဆို တော့ ထွေထွေ လာလာ များ တကား တို့ တီယာ စုရာ တက်ရောက် ရာ ကို အာယတန ခေါ်ဆို ရ လော တဲ့ ဒါ လေးကြီး ဆိုတော့ ဘုရား ကြီး ရဲ့ ကျေးဇူး ပေါ့ ဟုတ် လား အာယုန် နေ ရဲ့ တီယာ မျက်စိ ဆိုတာ အရှင် တို့ ရဲ့ တီယာ ဦးဇင် တို့ တင်မော် စိတ် တွေ ယထာ စိတ် တွေ ဟာ လူ တွေ က ကြည်ကြည်ကြည်ကြည် ယုံယုံ နဲ့ စု ဝေး ရောက် လာ တယ် လို့ မျက်စိ မှာ လည်း အရှင် မျိုး စုံ စု ဝေး ပြီး တော့ ရောက် လာ နား မှာ အတန် မျိုး စုံ စု ဝေး ပြီး တော့ ရောက် လာ တယ် ဒါ ကြောင့် ဒီ မျက်စိ နား နာ လျှာ ကို စိတ် ဆို တဲ့ နော် အတွင် ద్వార 6 ပါး ကို ဒါ ဣစ္ဆတိကာ ယရဏ အတွင် အာယတန 6 ပါး လို့ သုံး တယ် နောက် အစင်း အတ္တ အနတ် အရာတာ အတွေ့ အထိ သောတော် က ပြော ခဲ့ တယ် ဓမ္မာယု အပြင် အာယုံ 6 ပါး ကို ကြ တော့ ပါဠိရာ ယရဏ အပြင် အာယတန 6 ပါး ပေါင်း လိုက် တော့ အာယတန ဘယ်နှ ပါး တော့ 12 ပါး အဲ့ဒါ ရဲ့ ပုံမှာ လိမ္မာ ကျွမ်း ခြင်း ကို ရှိ ရ မယ် နော် အဲ့တော့ ဦးဇင် တို့ အာယတန နဲ့ ပတ်သက် ပြီး တော့ ဒီ လောက် နဲ့ ပြီး ရအောင် ပေါ့ နော် now ဘာကိုလိမ္မာကျွမ်းကျင်ရမှာတော့ပညာရှိဖြစ်ဖို့အတွက်ဘာကိုလိမ္မာကျွမ်းကျင်ရမှာတော့ဆိုတော့ပရိစ္ဆသမုပ္ပါဒကုသလောစာဟောတိပရိစ္ဆသမုပ္ပါကိုလိမ္မာကျွမ်းကျင်တဲ့သဘောရှိရမယ်ဒီနေရာမှာပရိစ္ဆသမုပ္ပါကိုလိမ္မာကျွမ်းကျင်တယ်ဆိုတာဘာကိုပြောတာလဲဆိုရင်တဲ့ဒါကြောင့်မို့လို့ဒါဖြစ်တယ်ဒါမဖြစ်ရင်ဒါမဖြစ်ဘူးဒါမရှိရင်ဒါမဖြစ်ဘူးဒါဖြစ်ရင်ဒါဆက်ဖြစ်မယ်အကြောင်းအကျိုးကိုပြောတာဟုတ်လားဒါမရှိရင်ဒါမဖြစ်ဘူးဒါကအချင်းကျုပ်ဘူးဟုတ်လားအဲ့ဒီမှာမြတ်စွာဘုရားအဲ့ဒါဘာလို့ပြောတာလဲဆိုတော့အဝိဇ္ဇာပစ္စယသင်္ခါရတတ္တဝါတွေရဲ့ဟောပတိလောအနုလောမတန်လျာထဲမှာကျင်လဲနေတဲ့ဖြစ်ရုပ်ဖြစ်စဉ်သဘော Arago Prisat Boba, a new Loma lo call, a new Loma Zuraga, Piopsi and I, Oanida. But the Loma Zuraga, Arago, some beer to a data. Then they are two Lanule, soon I enable. Hola, Arago Peter Bondo, Ujinotria, Lima Jonjimbu, Shia, by Prisat Mopa and Panda Pira. Ways are busy at the Kara or Lurenya met him. Tomaidi Yanemola. Ways are busy at the Kara busy at Wayana. Vinyana bisya nama rupa. Nama rupa bisya tala jirana. Tala jirana bisya pato. Pata bisya virana. Virana bisya dana. Dana bisya ubadana. Ubadana bisya bawa. Bawa bisya sati. Sati bisya sara marana toka pritiwa toka. Dhamna tupayata ubisanti. Iwa metata kiwalata Toka kanata tamureo hoti Dabriza tamopa anu loma Hola, we know the Lusari was your tene. Pamuso Ashi on Jola Ume. Yes, of Yaletaka, Jahan Baba, Sajute. It is Sajuta, whom yes of Yara Jare. Jara Kataro, Rian will call the party Jotaro. Not do I let to Jota to Pio Mabo. Pio on yes of Yara. ယွချင်လို့ရှိရင်ပရိသတ်တဘုပ္ပါကိုယွလို့ပြောတာရှိတယ်။ဒါကကိုယွလို့ယွနေတဲ့အချိန်မှာအာရအောင်ပြောတယ်လို့မအောင်မင်းနဲ့။ဒါကိုအတိပဲကောင်းကောင်းနားလည်ပြီးတော့ယွမယ်ဆိုရင်အလွန်အနှစ်အသားပါတယ်လို့မဆိုနိုင်ဘူးလား။ဆိုရင်နော်။ယွချင်တယ်ဆိုရင်ပရိသတ်တဘုပ္ပါကိုယွအလွန်အကျိုးကြီးတယ်လို့မြတ်စွာဘုရားဟောတယ်။အကျိုးကြီးတယ်ဆိုတာကလောကီစည်းဝါးရေးတွေပါတယ်တမယ်ပါတယ်ညာတွေကိုဆူလိုတာမ ကျွန်တော်ရှိတယ်စီးပွားရေးတက်ချင်တော့တရားစာရွတ်တယ်ဆိုရင်လည်းဦးဇင်းကတော့မကဲ့ရပါဘူးဟုတ်လားဒီပြင်းနီးနေကျိုးစားအထုတ်တာနဲ့ဆိုင်မကောင်းဘူးလားဘုဇုတ်ထိခိုက်နေလို့တော့ဘုဇုမှမထိခိုက်ပါဘူးကိုယ့်ကိုယ်ရွရင်းနဲ့လင်းနေတဲ့သဘောတွေကိုအသေးပဲပေါက်သွားလို့ရှင်အများကြီးကုသကောင်းမှုတွေတော့မရနိုင်ဘူးလားမြတ်စွာဘုရားရဲ့ညီတော်နန္ဒကကမ္မထာအထုတ်တာဘာရခြင်းတော့အထုတ်တာနတ်သမီးလ ဒီကနေ့ကျွန်တော်တို့ဘာကိုပဲအကြောင်းပြုလို့ပဲဖြစ်ဖြစ်ကုသိုလ်ကိုလုပ်ဖြစ်တယ်ဆိုရင်ဒါချီးမွမ်းတဲ့နယ်လို့ပြောရအောင်ဟုတ်လားဒါကြောင့်ရွတ်မယ်ဆိုရင်တော့ပရိသတ်ဘုရားလေးလည်းပဲချမ်းမထားနဲ့အတိပဲနားလေကိုတော့အရေးကြီးတာပေါ့နော်အဲ့မှာဝိဇ္ဇာပစ္စယသင်္ခါရဆိုတာဘာကိုပြောတာတော့ဟောဒီခန္ဓာ၅ပါးဟာဆင်းရဲတယ်လို့မတိတဲ့အတွက်ကြောင့်ဝိဇ္ဇာဆိုတာသစ္စာ ဒီကံမျိုးတွေရရကြကြအောင်အလုပ်တွေကိုလုပ်ဖြစ်သွားတယ်အဲ့ဒါသင်္ခါရဖြစ်သွားတယ်လို့ပြောတာเนาะခန္ဓာဟာဆင်းရဲတယ်လို့မသိတဲ့အဝိဇ္ဇာကြောင့်ခန္ဓာရာကြောင့်အလုပ်တွေကိုလုပ်ဖြစ်သွားတယ်ဒါဟာအဝိဇ္ဇာဖြစ်เสียသင်္ခါရရဲ့အဓိပ္ပာယ်အကျဉ်းချုပ်သင်္ခါရဖြစ်เสียဝိညာဏအဲ့ဒါလို့ကံတရားတွေလုပ်ပြီဆိုရင်တော့เนาะဘဝဝိညာဉ်ဆိုတဲ့ဘဝရဲ့ဟိုအစလို့ပြောက ဖြစ်လာတယ်တခါတည်းသူ့ကိုအကြောင်းပြုပြီးတော့ဖြစ်တာနမရူပပစ္စယသလာယရဏနာယုတ်ဆိုတာဖြစ်ပြီဆိုလို့ရှိရင်ဒီမျက်စိနာနာလျှာကိုစိတ်ဆိုတဲ့ဒေါရချောက်ပါခုနကတော့ပြောခဲ့တယ်အစ္စတိကာယရဏချောက်ပါဖြစ်လာတယ်ဘာလာယရဏအမှန်ကဆလာယရဏဆအာယရဏလို့ပြောခြင်းတာအဲ့ဒါကိုဦးဇင်းတို့ပါဠိနည်းအရတို့ကို လို့ပြောထားတော့ပါလာယရဏလို့ပြောထားတယ်အမှန်ကစအာယရဏဟုတ်လားစဆိုတာက6ပါအာယရဏဆိုတာခုနကတော့အာယုန်ရဲ့တီယာပေါ့ဟုတ်လားယုံနံကြောင့်အာယရဏ6ပါဖြစ်လာတယ်အဲ့ဒီအာယရဏ6ပါဖြစ်လာပြီးအရင်တီမိပြီဆိုလို့ရှိရင်အာယုန်6ပါကသူ့ဒီကိုလမ်းပြီးတော့တိုက်တော့မှာပဲတိုက်ရင်ပါဖြစ်မယ်တော့ပါလာယရဏဖြစ်เสียဖတ်တော့ဖတ်တာဆိုတဲ့တွေ့တိမှုဟာဖြစ်လာတယ် အဲ့ဒီဖတ်တာဆိုတာဖြစ်ပြီဆိုရင်တော့ကောင်းတယ်ဆိုတယ်စိတ်တိုင်းကြဘူးဆိုတဲ့ခံစားချက်ကတော့တေချာပေါ့ဖြစ်လိမ့်မယ်အဲ့ဒါကိုပါခေါ်မလို့ဖတ်တာဖြစ်เสียဝေဒနာเนาะအဲ့ဒီဝေဒနာဖြစ်ပြီဆိုရင်တော့ဝေဒနာဖြစ်เสียတဏ္ဏဒီနေရာမှာဦးဇင်းတို့ဝေဒနာကဒုက္ခဒုက္ခဥပေက္ခလို့အကြံဉာဏ်မှတ်ရမယ်ပေါ့ဒုက္ခဝေဒနာဖြစ်ပြီဆိုရင်တော့ဒါလူတိုင်းကကြိုက်တဲ့သဘော Dukha vedana phit pi so yin tanaga belo phit nai le da le ga lo nen ne pyo ya shi yo no lu ri ga sin yin bi so yin tattawa ri ga sin yin bi so yin chan ma ko taot da le tabo shi de dukhi dukkhan pattiyati sin yin bi so yin chan ma ko taot da le ko ti tha de chan ma ga le be di kama chan ma be ti tha da so do da song de ya sin yin da ne lu ri ga da ko hlan pi do taot da be da be da jaw dukkha pissiya le tana phit me ဟုတ်ရလားအေဒုက္ခတွေ့လာရင်တဏှာဖြစ်နိုင်တယ်နော်အေဒေါမနတ္တလည်းဖြစ်နိုင်တယ်နော်အေဒါမတည်နေရာမှာတော့သူကဝေဒနာဖြစ်เสียတဏှာဒါပြောထားတယ်တဏှာဖြစ်ပြီဆိုရင်လူချင်းမိသားချင်းပြီဆိုရင်တော့တဏှာဖြစ်เสียဥပါဒနာမရရင်မနေနိုင်ဘူးဆိုတဲ့အဆင့်ကိုရောက်သွားနိုင်တယ်ဥပါဒံဆွဲလန်းသွားတယ်အဲ့ဒီဥပါဒံဖြစ်ပြီဆိုရင်တော့ဥပါဒနာဖြစ်เสียဘောဘဝဆိုတာကဥရင်တို့ကမ္မဘဝရှိတယ် ဒီနိုင်တဲ့အနေထားပေါ့ဒီအချိန်တို့လေးအတွက်မှာပြည့်စုံအောင်ဘယ်လိုမှပြောလို့မရဟုတ်လားတော့ဥပါဒနာပြည့်စရာဘောဘဝပြည့်စရာဇာတိဟုတ်လားအဲ့ဒီဇာတိဆိုတာဖြစ်ပြီဆိုရင်တော့စရာမရဏတောကပရိဒေဝဒုက္ခဒေါမနတာဥပါယတာဆိုတဲ့တရားတွေဟာဆက်ပြီးတော့ဖြစ်လိမ့်မယ်ဒီဝမေတ္တာကိဝလတ္တာအဲ့ဒီနေနဲ့ကိဝလတ္တာဒုက္ခခန္ဓာတာတဲ့နော်ကိဝလဆိုတာကတက်တက် ဒုက္ခခန္ဓာတာဆိုတာဒုက္ခဆိုတာကဆင်းရဲခန္ဓာဆိုတာကအစုအပုံအဲ့ဒီနေနဲ့ဒုက္ခတက်တက်အစုအပုံကြီးပဲဖြစ်နေတာတဲ့ဧဝမေတ္တာကိဝလတ္တာဒုက္ခခန္ဓာတာတမှုရေဟောဒီဟုတ်လားအဲ့ဒါပါလဲဆိုတော့တတ္တဝါတွေရဲ့အနုလောမပရိစ္ဆသမုပ္ပါဒ်လို့ပြောရမှာပေါ့ဟုတ်လားဒါလမ်းစဉ်ဒီတိုင်းလမ်းယူကြီးတိုင်းသွားနေတာဘာမှတရားဓမ္မတို့အရှင်တို့တရားဘာဝနာကြိုးစားအားထုတ်မှုမရှိတဲ့အချိ ဒီကိစ္စကိုတော့တောင်းနာဟုတ်လားအဲ့ဒါဝိတ္တကာရမတို့ဥရှင်တို့ကနားလည်ပြီးတော့ဒါဆင်းရဲတယ်ဆိုတာကိုနားလည်ပြီးတော့ဒီဆင်းရဲကလွတ်မြောက်အောင်ဟောပရိစ္ဆေသမ္ပုပ္ပါပတိလောမဆိုတာလာလေအဝိဇ္ဇာယံဒေဝအဘိဓမ္မဝိဒါကနိရောဓနောတင်္ခါရနိရောဓကြားဘူးတယ်မဟုတ်လားအေးအဲ့ဒါလိုမျိုးအဝိဇ္ဇာချုပ်ပြီဆိုရင်တင်္ခါရချုပ်မယ်တင်္ခါရချုပ်ရင်ဝိညာဉ်ချုပ်မယ်ဝိညာဉ် ဒုက္ခဖြစ်နေတာနဲ့ဒုက္ခချုပ်သွားတာနဲ့ဟုတ်လားအဲ့ဒါပရိစ္ဆေသမုပ္ပါပတိလောမဣဝံမေတ္တာကိဝလတာဒုက္ခခန္ဓာတံဘူရေဟောတိမဟုတ်တော့ဘူးနော်သူကြတော့နေတော့ဟောတိဟုတ်လားအလုံးဒုက္ခချုပ်သွားတာ ဒုက္ခဖြစ်နေတာနဲ့ဒုက္ခချုပ်သွားတာနဲ့ဒီသကလုံးလေးနှလုံးကိုပါစာအတိပ္ပယ်များကြီးပါဒုက္ခဖြစ်နေတာရင်ဒုက္ခချုပ်သွားတာရင်အေးအဲ့ဒီလိုပရိစ္ဆေသမုပ္ပါဒ်ကိုဒကာမတို့အရင်တို့လိမ္မာကျွမ်းကျင်အောင်လေ့လာရမယ်သင်ကြားရမယ်မသိတာတွေကိုမွေးရမယ်အဲ့ဒါကိုလိမ္မာကျွမ်းကျင်ပြီဆိုရင်ဒါပညာရှိလို့ဆိုနိုင်တယ်တဲ့မြတ်စွာဘုရားကဒီနေရာမှာဦးရှင်တို့လေဒီစရောဘုရားကြီးကပရိစ္ alon shin len ne no alon ma le be le ne de adibe wi po lwe aw yee pya nai ne so lo bya ji wa da ri wo paita paw tu lo kaung lo a mya ji le la lai sa go lo me ho la a di ma so lo ji ga ni gung chou yee tha da le u sin ga yut pya jin ni de wo tan ne ya shi min so nai tu nga ga sa phit de mya ga tat ta ma ho dhamma thout daw nan yon na tin a myin len lo de lo ga ji ma phit ni da ha tattawa ri natti lu ri phit ni da ma ho bu de tatta ma ho dhamma thout daw nan yon na tin a myin len lo de a yin a wisa thu ma phya yi sara marana a song ja di dhamma a pya 12 ba go i ga lu be i len na be a thin lwe le ta wae li li wut lwe si i chi le da mya ananda ga dukkha hu di myu mya ma kwa a sat sat le tat tat dukkha dhamma ja di bawa i go phit thong di de ဒါပရိသတ်မဟုတ်ပါရဲ့အချုပ်လိုလည်းပဲပြောလို့ရပါတယ်။เนาะဒီဝတ္တန်လျာကြီးမှာဖြစ်နေရတဲ့အနေအထားတွေဟာဒုက္ခဟူသည်မြုံမြမကွက်အဆက်ဆက်လျက်တသက်ဒုက္ခဓမ္မယသည်ဘဝဤကိုဖြစ်ထုံးသည်တဲ့။ဒီအဝိဇ္ဇာအစရှိတဲ့ဇရာမရဏအဆုံးရှိတဲ့ဒီအင်္ဂါ12ပါးလို့ဆိုရတဲ့ဒီဓမ္မ12ပါးကိုပဲဒါလူလို့ပြောကြတယ်ဒါနတ်လို့ပြောကြတယ်ဒါရိရှန်လို့ပြောကြတယ် တကယ်တမ်းကတော့ဒါပါလဲလို့မေးရင်ဒုက္ခတွေပါတဲ့ဒုက္ခဟူသည်မြုံမြတ်မကွတ်တဲ့ဟုတ်လားချမ်းသာတာဆိုလို့မြူလေးလောက်တောင်မပါဘူးတဲ့တသက်ဒုက္ခဓမ္မံရသည်ဒုက္ခဆိုတဲ့ဓာတ်เนาะဒီဒုက္ခတက်ကြီးပဲဆက်ပြီးတော့အဆက်အဆက်အကြောင်းကျိုးဆက်ပြီးတော့ဖြစ်နေတာတသက်ဒုက္ခဓမ္မံရသည်ဘဝဤကိုဖြစ်ထုံးသည်တဲ့နော်ခန္ဓာရဲ့ထုံးစံလမ်းစဉ်ဟာဒါပဲဆိုတာပြောတာနော်ဒါကြောင့်ဒီစပံပေးတဲ့ပေါင်းတရားကောင်းတို့ကိုယ်ခန္ဓာရဲ့သဘောတဘာဝလိုလည်းပဲဆိုနိုင်တယ်နော်ဖြစ်เสียအကြောင်းကိုအစွဲပြုပြီးတော့ယူတရားတွေဆက်ဆက်ပြီးတော့ဖြစ်နေတဲ့ဒီဖြစ်စဉ်ကြီးကိုနားလည်အောင်ကြိုးစားကြရမယ်ဘာတွေဖြစ်ရင်ဘာတွေဆက်ဖြစ်နိုင်တယ်လဲဘာတွေမဖြစ်ရင်ဘာတွေရပ်သွားနိုင်တယ်လဲသိဖို့မလိုဘူးလားအေးအဲ့လိုပရိစ္ဆေသမုပ္ပါဒ်ကိုသိမယ်ဆိုလို့ရှိရင်အဲ့ဒါဘာလဲတော့ပညာရှိပါတဲ့နော်ဓာတုကုသလောဇာဟောတိဓာတ်ကိုလိမ္မာရမယ်အာယတနာကုသလောဇာဟောတိအာယတနာကိုလိမ္မာရမယ်ပရိစ္ဆေသမုပ္ပါဒ်ကုသလောဇာဟောတိပရိစ္ဆေသမုပ္ပါဒ်ကိုလိမ္မာကျွမ်းကျင်ရမယ်သုံးချက်ရှိပြီနော်နောက်၄ခုမြောက်ကစိတ်ဝင်စားစရာကောင်းတယ်ဗျဌာနဌာနကုသလောဇာဟောတိအကြောင်းဟုတ်တည်မဟုတ်တည်ကိုသိမြင်နားလည်တဲ့ဉာဏ်ပညာရှိရမယ်ဒါဟာဖြစ်နိုင်သလားမဖြစ်နိုင်ဘူးလားဖြစ်เสียအကြောင်းလားအကြောင်းမဟုတ်ဘူးလားလို့ကိုကိုပြပြနားလေတဲ့ဌာနဌာနကောတလဉာဏ်လို့လည်းပဲဆိုရမယ်ပေါ့အဲ့ဒီဉာဏ်ပညာရှိရမယ်အဲ့ဒီဉာဏ်ပညာနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဘယ်လိုပြောတာတော့ဆိုတော့จิตာအနန္တာတဲ့အကြောင်းဟုတ်ဒီမဟုတ်ဒီလိမ္မာကျွမ်းကျင်တဲ့ဉာဏ်ပညာဆိုတာဘာပြောတာတော့ဆိုရင်ဘယ်အစဟောတော့ဆိုတော့တောတပတိမဉ္ဇဉ်ကိုရထားတဲ့သစ္စာလေးပါးကိုထိုးထွင်းသိမြင်တဲ့တောတပံပုဂ္ဂိုလ်ဟာဒီသင်္ခရသင်္ခါရတရားတွေရဲ့ပုံမှာမိစ္ဆာလို့ဆွဲယူကြရအကြောင်းဘယ်တော့မှမရှိဘူးတဲ့တောတပံပုဂ္ဂိုလ်ဟာသင်္ခါရတရားတွေကမြဲတယ်လို့ထင်မှတ်เสียရဆွဲယူကြရအကြောင်းမရှိဘူးတဲ့ဟုတ်လားပုထုသင်တို့သာလည်းသင်္ခါရတရားတွေကိုမြဲတယ်လို့ဆွဲယူကြရအကြောင်းရှိရဲ့တဲ့ဟောစံပြောပြီနော်တောတပံအရိယာသည်သင်္ခါရတရားကိုမြဲတယ်လို့ဘယ်တော့ခါကလာမှမယူဆောင်သူအဲ့လိုယူဆတဲ့အကြောင်းလည်းမရှိဘူးပုထုသင်နေတာလည်းမြဲတယ်လို့ယူဆတဲ့အကြောင်းရှိနောက်ပါလေတော့တိတ်အခြေမပြောပါဘူးဟုတ်လားအဲ့လိုပဲသောတာပန်ပုဂ္ဂိုလ်ဒီသင်္ခါရတရားတွေကိုဒုက္ခလို့ယူရအကြောင်းမရှိဘူးပုထုသင်နေတာလည်းယူရအကြောင်းရှိတယ်ဒုက္ခလို့သောတာပန်ပုဂ္ဂိုလ်ဒီသင်္ခါရတရားတွေကိုအတ္တလို့ဆွေးယူရအကြောင်းမရှိဘူးဒါအကြောင်းမဟုတ်ဘူးတောတပံမှာဒီလိုမှောင်ရမှုမျိုးမရှိဘူးဒါဘယ်တော့မှမဖြစ်နိုင်ဘူးဆိုတဲ့သဘောကိုပြောတာနေရှာဒုက္ခအတ္တလို့ထင်เสียအကြောင်းတောတပံမှာမရှိဘူးပုထုဇဉ်တို့မှာတယ်လေသင်္ခါရတရားတွေကိုနေရှာမြဲတယ်ဒုက္ခချမ်းသာတယ်အတ္တငါလို့သူတို့မှားတဲ့အထင်တွေဖြစ်เสียအကြောင်းရှိတယ်ဒါတစ်ချက်နောက်ပါဆက်ပြောတော့ဆိုတော့တောတပံပုဂ္ဂိုလ်ဒီအချင်းချုပ်ပြီးတော့ပဲပြောတော့မယ်ဗျာပင်စာနန္ဒရိယကံ၅ပါးကိုဘယ်တော့မှမလွန်ကျူဘူးလွန်ကျူးနိုင်စရာအကြောင်းဘယ်တော့မှမရှိဘူးအမေတတ်တယ်ဖေတတ်တယ်ယန္နာကိုတတ်တယ်ဟုတ်လားဖေယားကိုစိရနာနဲ့လွန်ကျူးလိုတဲ့စိတ်နဲ့သွေးသိမ့်တဲ့အောင်လုပ်တယ်တန်ခါသိမ့်ခွဲတယ်ဆိုတာတောတပံအရိယာမှာဘယ်တော့မှဖြစ်စရာအကြောင်းမရှိဘူးဥထုဇဉ်နေတာလည်းအဲ့ဒီပင်စာနန္ဒရိယကံ၅ပါးကိုလွန်ကျူးမယ်ဆိုရင်လွန်ကျူးနိုင်စရာအကြောင်းရှိတယ်ဒါအကြောင်းဟုတ်ဒီမဟုတ်ဒီကိုသိရအောင်နော်တခါကြီးမိုင်းဗျာအဲ့ဒီမှာဆက်ပြီးတော့မြတ်စွာဘုရားကဘာပြောတယ်ဆိုတော့ချက်သားအနန္တာတဲ့ဟောဒီလောကကြီးမှာလောကတော်တစ်ခုမှာဖယားနှစ်ဆူမရှိမနှောင်ပွင့်နေဆိုတာအကြောင်းမဟုတ်ဘူးတဲ့ဟုတ်လားတဆူကလည်းပွင့်နေတာအကြောင်းရှိတယ်ဟောဒီလောကတော်ကြီးလောကတော်တစ်ခုမှာစัจဝရိမင်းနှစ်ပါးဟိုဘယင်နှစ်ပါးစัจဝရိမင်းဟိုဘယင်နှစ်ပါးမရှိမနှောင်တပြိုင်တည်းတည်းဖြစ်เสียအကြောင်းမရှိဘူးဒါအကြောင်းမဟုတ်ဘူးတဘာချင်းတာလည်းတဘာတာလည်းဖြစ်เสียအကြောင်းရှိတယ်။ဒါအကြောင်းဟုတ်ဒီမဟုတ်ဒီကိုပြောနေတာနော်တခါကြီးမှန်ကြီးမြ။လောကကြီးမှာဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတာပတ်သက်ပြီးတော့။နောက်ပြီးတော့အမျိုးသမီးတွေဟာဖခင်ဖြစ်နိုင်ကြအကြောင်းမရှိဘူးတဲ့။အမျိုးသမီးဘဝနဲ့ဖခင်ဖြစ်เสียအကြောင်းမရှိဘူး။ဟုတ်လား။နောက်အမျိုးသမီးတွေဟာစัจဝရိမင်းဖြစ်เสียအကြောင်းမရှိဘူးတဲ့။ဒါအကြောင်းမဟုတ်ဘူးတဲ့။ယောက်ျားတွေပဲဖြစ်နိုင်ကြအကြောင်းရှိတယ်။ဒါမျိုးဆိုဘုရားဟောထားတာပါဟုတ်လားနောက်အမျိုးသမီးတွေဆိုတာတရားမင်းဖြစ်နိုင်စရာအကြောင်းမရှိဘူးတဲ့တရားနာတဲ့လူကအမျိုးသမီးတွေကြီးပဲဟုတ်လားဟမ်အမျိုးသမီးတွေကဘာလဲတော့တရားမင်းဖြစ်နိုင်စရာအကြောင်းမရှိဘူးတဲ့ဟုတ်လားပြီးတော့မန်နဲ့ဖြစ်စရာအကြောင်းမရှိဘူးတဲ့ဒါကတော့ဝန်တာစရာကောင်းတယ်မဟုတ်လားနော်ဒီနေရာမှာဦးဇင်းတို့ဝိသဝတိမန်နဲ့မင်းဟော มันน่ะสรว่าตัวรอซีดิ่งจีเดนะอันမျိုးเเละมาตัวก็ผิดน่ะโอ้เนาะนอกพี่รอภิมมาเมนผิดเสียอาจารย์ไม่ใช่ถ้าอย่างจ้าตาดิเว้ผิดไหนเสียอาจารย์ใช่เด้อเนาะอาจารย์หุติไม่หุติสรอันน่ะดิโหเปล่าล่ะหุล่ะถ้าจําเตตะบางตระกองนูไม่ซုံးนิพพุเนี่ยอาจารย์หุติไม่หุติกะบาโกเสร็จพี่รอเมสวาพะยาก็เวบันปะเลยสรตุสไลเตียทุสไลเตียดิเยผิดไหนน่ะเนี่ยไม่ผิดไหนน่ะ အဲ့ဒါကိုဆက်ပြီးတော့မြတ်စွာဘုရားကဝေဖန်ပြလဲဆိုတော့ဒုစရိုက်တရားဒုစရိုက်တရားတွေရဲ့ဖြစ်နိုင်တာနဲ့မဖြစ်နိုင်တာအဲ့ဒါကိုဆက်ပြီးတော့ဝေဖန်ဆိုကြပါစို့ဒုစရိုက်တရားတွေဟာအလွန်ကောင်းမြတ်တဲ့ချမ်းသာတဲ့အကျိုးကိုရတဲ့အကြောင်းမရှိဘူးတဲ့ဒုစရိုက်တရားတွေဟာဆင်းရဲတဲ့အကျိုးကိုပဲရတဲ့အကြောင်းရှိတယ်ဒါဘယ်တော့မှဒုစရိုက်တရားဒီချမ်းသာခြင်းမုံမြတ်တဲ့အကျိုးပဲရ ဒီကိစ္စကိုဖြစ်စရာအကြောင်းဘယ်တော့မှမရှိဘူးတဲ့ဟောသူတရိုက်ကြတော့နော်ချမ်းသာတဲ့အကြောင်းပဲဖန်တီးနိုင်တဲ့အကြောင်းပဲရှိတယ်ချမ်းသာခြင်းကိုပဲဖြစ်စေနိုင်တယ်သူတရိုက်နဲ့သူတရိုက်အခွဲကိုအဲ့လိုလေးပြောတာနောက်ဒုစရိုက်တရားဒီသီးပြီးတဲ့နောက်မှာကောင်းရမြတ်ရာရောက်စရာအကြောင်းဘယ်တော့မှမရှိဘူးတဲ့ဖြစ်ခြင်းဖြစ်ရင်ဒုစရိုက်တရားဟာမကောင်းတဲ့ဘဝကိုရောက်စရာအကြောင်းမရှိဘ ဒီနေရာမှာပြည်တဲ့ပေါင်းတော်တော်တို့ဒုစရိုက်ဒုစရိုက်ဆိုတာဘာတွေလဲဆိုတာလောက်တော့ပြည်တဲ့တို့ကတိပိဒါဖြစ်မဲ့တဲ့တို့ဥစဉ်ကဘာမှမပြောတာဟုတ်လားတိလဲပြကြတယ်မဟုတ်လားနောက်တက်ခုမှုကာမေတုတုံးခုကာယကဟုတ်လားနောက်ပြီးတော့လိညာပြီးတော့ပြောမဲ့ကြံထန်တဲ့စကားပြောမဲ့ဂုံတကားကိုပြောမဲ့တင်ဖြစ်တဲ့စကားကိုပြောမဲ့ဆိုရင်ဒါဝစီဒုစရိုက်အဲ့ဒါကိုရှောင်ခြင်းမဲ့ဆိုရင် ဒီမှာရင်တော့အယူအဆရှိမယ်ဆိုရင်ဒါမနောဒုစရိုက်အဲ့ဒါရဲ့ဆန့်ကျင်ပဲဆိုရင်မနောဒုစရိုက်အဲ့လိုဒုစရိုက်တရားနဲ့သုစရိုက်တရားရဲ့ဆွမ်းအားတက်တိသူတို့ရဲ့အကျိုးပေးတဘာဝတရားတွေကိုမြတ်စွာဘုရားကခွဲခြားဝေဖန်ပြီးတော့ပြောပြတာဒုစရိုက်တရားဒီဘယ်တော့မှအကောင်းမဖြစ်စေနိုင်ဘူးဘယ်တော့မှကောင်းတဲ့ဘဝကိုလည်းရောက်အောင်မပူနိုင်ဘူးမကောင်းတာပဲဖြစ်စေလိမ့်မယ်မကောင်းတဲ့ဘ ကောင်းတဲ့ဘဝကိုပို့မှာမဟုတ်ဘူးကောင်းတဲ့ချမ်းသာဒုက္ခကိုသာဖြစ်စေလိမ့်မယ်ကောင်းတဲ့ချမ်းသာတဲ့ဘဝကိုသာပို့လိမ့်မယ်ဒါဟာအကြောင်းဟုတ်ဒီမဟုတ်ဒီကိုလိမ္မာကျွမ်းကျင်တဲ့ဉာဏ်ပဲဒါကြောင့်ဘိဒဘောင်တရားကောင်းတို့ပညာရှိတယောက်ဖြစ်ဖို့အတွက်အခြေငါးအဖြစ်ဒါတွေကိုသိဖို့နားလည်ဖို့မလိုဘူးလားလိုတယ်ဟုတ်လားအဲ့တော့ဦးဇင်းတို့လိမ္မာကျွမ်းကျင်ရမယ်အာယတ ပရိသတ်သမုပ္ပါဒကုသလောစပရိသတ်သမုပ္ပါဒကိုလိမ္မာကျွမ်းခြင်းတယ်ပြီးတော့ဌာနကုသလောစအရာဌာနဟုတ်ဒီမဟုတ်ဒီအကြောင်းဟုတ်ဒီမဟုတ်ဒီကိုလိမ္မာကျွမ်းခြင်းတယ်တဘောဟုတ်လားအေးအဲ့ဒါလိုမျိုးမျက်စွာဘုရားကဟောတဲ့ခါကျတော့ရှင်ယန္တနာကဒီတရားကိုအလွန်သဘောကျတယ်အလွန်သဘောကျလို့မျက်စွာဘုရားတဲ့ဒီဒေသနာကဘယ်လိုအမိရတဲ့ဒေသနာလို့ခေါ်မလဲ ဒါမျိုးလေးတွေမေးတာလေးတွေကမကြမကြတွေ့ရတတ်တယ်။ဟောတိတ္တမများဘူးဥစဉ်တွေ့ရတဲ့လောက်တော့နည်းနည်းပဲတွေ့တယ်။သူစီထဲမှာအလွန်သဘောကျပြီဆိုတော့ရှင်ယန္တနာကမေးတာပဲ။မေးတော့မြတ်စွာဘုရားကအနန္တရဲ့ဒီဒေသနာကိုဗဟုဓာတုကဒေသနာလို့မှတ်ပါတယ်။ဗဟုဓာတုကဆိုတာများစွာသောဓာတ်တွေကိုခွဲခြင်းဝေဖန်ပြီးတော့ပြောတဲ့ဒေသနာပေါ့။နောက်ပြီးတော့ဒီဒေသနာကိုစတုပရိဝတ္တဒေသနာလို့မှတ်ပါတယ်။အ Now, D. 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 Now, did the Nago, not at the new Biore, and no Dora Tengama, Wizia did an alum Mabhare, or Aragaro Kanya, and Lupio, no? And no Dora Suragaro, a two male, Tengama Sura, Sipuevo, Wizia Sura, Aona. အတုမဲ့စစ်ပွဲကိုအောင်ရာဒေသနာတို့မှတ်ပါတဲ့အတုမဲ့စစ်ပွဲကိုအောင်နေဆိုတာကတဲ့ပြောရင်ကိလေသာကိုအောင်တာကိုအတုမဲ့စစ်ပွဲအောင်နေလို့ပြောရပြောခြင်းရှိတာပါဟုတ်လားဒါကြောင့်ပြေတာကောင်တို့တော်ကောင်တို့ဒါဘဟုဒါဒုက္ခတုတ်တံကိုဒါဥစဉ်တို့အရှိတိုင်းလေးဘာမှသိပြီးတော့အကျေဝိထာတာမချေဝဲနဲ့ပြောလိုက်တာတခါမှလည်းဒီတရားလေးကိုမဟုတ်ဘူးသေးပါဘူးဟုတ်လားဒါကြောင့်အကျေချက်လို့ရှိရင် ဒီကိစ္စကိုပြောတာလေဆိုတာကိုဒီဒေသနာအရတရားဓမ္မတို့အရှင်တို့မသိရဘူးလားသိရတယ်နောက်ဓာတ်တွေကိုလိမ္မာကျွမ်းကျင်မှုရှိရမယ်အာယတနာကိုလိမ္မာကျွမ်းကျင်မှုရှိရမယ်ပရိစ္ဆေသမုပ္ပါဒ်ကိုလိမ္မာကျွမ်းကျင်မှုရှိရမယ်အရာဟုတ်ဒီမဟုတ်ဒီအကြောင်းဟုတ်ဒီမဟုတ်ဒီကိုလိမ္မာကျွမ်းကျင်မှုရှိရမယ်ဒါကဘဟုတာတုကတုတ်တန်ရပေါ့ဒီတန်တော့ငါဦးရှင်တို့ဓမ္မပရပါဠိတော်အရထုတ် ပညာရှိတဲ့ကောင်းကိုကိုကိုကောင်းအောင်ဆုံးမတဲ့သဘောရှိတယ်လေသမားကတော့ရည်ယူဖို့ကြိုးစားမှာပေါ့ဟုတ်လားလေသမားကတော့မြားဖြောင်းဖို့ကြိုးစားမှာပေါ့ဟုတ်လားလက်သမားကတော့တေသားကိုလိုလိုလုပ်ဖို့ကြိုးစားမှာပေါ့ပညာရှိတော့ကောကိုကိုကောင်းအောင်ဆုံးမတဲ့သဘောရှိတယ်ဘလို့အနှစ်သာရရှိတဲ့စကားလေဟုတ်လားဒီနောက်တစ်ချက်ပြောထားတော့ပညာရှိဆိုတာ တခဲနဲ့ကြောက်တမ်းခြင်းပြီးတဲ့ကြောက်တောင်ကြီးဟာအရင်လေးမျက်နှာကလာတဲ့လေလိုကြောင့်မတုံလို့တဲ့သဘောမရှိဘူး။ချမ်းသာခြင်းဆင်းရဲခြင်းကြောင့်ဝမ်းမြောက်ခြင်းစိတ်ဆင်းရဲခြင်းဆိုတာမရှိဘူး။ဒါဟာပညာရှိတို့ရဲ့သဘောလက္ခဏာလို့အဲ့ဒီမှာမပြောခဲ့ဘူးလား။ပြောခဲ့တယ်။စကားဒီအများကြီးပြောတတ်လို့ပညာရှိလို့ဆိုတာမဟုတ်ဘူး။ကိုကိုကိုဘေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်လုံနိုင် ကိုဖေးကင်းအောင်ရန်ကင်းအောင်အကြောက်ကင်းအောင်တတ်နိုင်တယ်မြတ်မဟုတ်တာတွေမလုပ်ဖြစ်ဖို့အဓိကတော့ဒါပါပဲမဟုတ်တာမလုပ်ဖြစ်ဖို့ကအဓိကလည်းနော်ဒီမှာဒုတိယပါလာလို့ဟုတ်တာကိုလုပ်ဖြစ်ဖို့ဟုတ်လားပြီးရင်တော့ပါတော့စိတ်ကိုဖြူအောင်ထားဖို့ဒါကအရင်ညတွေကဟောခဲ့တဲ့တရားပေါ့နော်မကောင်းမှုရှောင်ကောင်းမှုရှောင်ဖြူအောင်စိတ်ကိုထားအဲ့ဒါဒီကနေ့ညတော့ဦးဇင်းတို့ဘုဒ္ ဒီမှာဆိုတာလေးကိုတပ်ပူရိတာတုတ်တံကိုအခြေခံပြီးတော့ပြောမလို့စိတ်ကူးထားเนาะအဲ့တော့ဦးဇင်းတို့ပညာရှိဆိုတာဘာလဲသူတော်ကောင်းဆိုတာဘာလဲဆိုတာကိုမြတ်စွာဘုရားရဲ့အလိုတော်ကြားတိကွင်ရကြမယ်ပေါ့ဒီကနေ့တော့ပညာရှိဆိုသည်မှာဘာလဲဆိုတာကိုမတိကြရဘူးလားတိကြเนาะဒီပြင်လည်းပဲပညာရှိရဲ့အဓိပ္ပာယ်တွေအများကြီးကျန်ပါသေးတယ်တိုးတော်လည်းပဲဟိုအများကြီးပြောနေလို့လည်းပဲ တရားတော်ဝဲဆိုတာဖြစ်တာမဟုတ်ဘူးเนาะသူချိန်နေတဲ့သူပြောရတာဆိုတော့เนาะဒါကြောင့်ပြည့်တော်ဘောင်းတော်တော်တကယ်နေ့ပညာရှိဆိုတာဘယ်လိုပုဂ္ဂိုလ်မျိုးကိုပြောတာလို့သိရှိနားလည်ပြီးတယ်နော်ဒီတေသနာတော်မှာမြတ်စွာဘုရားဟောထားတဲ့တော့ပညာရှိရဲ့အရေးအသွေးများနဲ့ပြည့်စုံအောင်တတ်နိုင်တဲ့များအကျိုးစားအထောက်နိုင်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဗုဒ္ဓတို့ကတုတ်တန်ကိုမေတ္တာပို့ပြီးတ
ဒီကောင်းစွာမတိဖြစ်တော်မူကြပါစေတည်း။သာဝတိဝတမိမိတို့ခန္ဓာကိုယ်မှာစောင့်ကြံနေကြကုန်သောနာမိမိတို့အိမ်မှာစောင့်ကြံနေကြကုန်သောနာမိမိတို့သာသနာမိမိတို့ကဝါမှာစောင့်ကြံနေကြကုန်သောနာမြတ်နာကောင်းနာပေါင်းတို့ကလည်းပဲရက္ခာတို့ကောင်းစွာမတိစောင့်ရှောက်တော်မူနိုင်ကြပါစေတည်း။သာဝဝရမြဝဝိနာ ကင်းကဝါလူတေစုမကပွင့်တော်မူကြတဲ့သုတ္တရတဝါဖျားရှင်ကိုယ်တော်မြတ်တို့ရဲ့တကူတေဇောအာနုဘောတော်တို့ကြောင့်၎င်းတဝတမနုဘဝေနမေလီရန်ပူလီရန်နိဗ္ဗာန်တရားတိယသောသောဆေသာတော်တရားတော်မြတ်တို့ရဲ့တကူတေဇောအာနုဘောတော်တို့ကြောင့်၎င်းတဝတံအာနုဘဝေနမေကထန်လေးရောက်ပလက်တံလေးရောက်သောသောရှောသောရိယတံအရှင်မြတ်တို့နဲ့တကွာတိလဝုဒ္ဓမာတိကိုပြင်ညာကုန်တို့နဲ့ပြည့်စုံတော်မူကြတဲ့သမှုတိတံက ရှင်ကောင်းရှင်မြတ်ပေါင်းတို့ရဲ့ဘုဒ္ဓေဇောအနုဘောတော်တို့ကြလကောင်းတရားနေယောညမှာဘေကမဆိုင်ချင်းရှိတိုင်းချင်းရှိတိုင်းသူခေကိုစိတ်နှပြကြံပါချမ်းသာခြင်းရှိကြကုန်သည်ဘဝတို့ကောင်းစွာမသွေဖြစ်တော်မူကြပါစီတတိ